ဖမ်းဆီးခံရသူတွေဟာပြည်ရဲ့ပြည်နယ်ထဲမှာရှိတဲ့နင်းတန်းဟေချာတစ်တော်ကျောင်းအတွင်းမှာမြေရှားတပ်ထုတွေကိုခိုးတူးနေကြတာပါတစ်တော်ကျောင်းအတွင်းနေရာအနှံ့မှာအခုလိုမျိုးခိုးတူးသူတွေကိုမလေးရှားရဲကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပြီးမလေးရှားနိုင်ငံသား၉ဦးနဲ့မြန်မာပါဝင်နိုင်ငံသား၁၉ဦးစုစုပေါင်း၃၁ဦးကိုဖမ်းမိခဲ့ကြောင်းဒီဇင်ဘာလ၃ရက်နေ့ကမလေးရှားရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့တယ်ဆိုပြီးမလေးရှားမှာနေထိုင်နေသူဦးဆိုးထက်သိန်းကပြောပါတယ်။
တော်တော်အဲ့ဒါကတနည်းအားလည်းတော့မဟုတ်ဘူးသူတို့ကပြောတယ်ဒီတက်တော်ကျောင်းအတွင်းထဲမှာပြောတယ်အခုလိုနေရှားတပ်တွေတူးဖော်နေတဲ့လုပ်ငန်းစုတွေရှိပါလိမ့်မယ်အဲ့ဒါကိုသူတို့ပြောတယ်အနှံ့အပြားဝင်ရောက်ဖမ်းကြည့်တယ်လို့အဲတနည်းအားအခုတော့ဘောနော်ရဲဌာနကထုတ်ပြန်လာပါတယ်မှာ
ဟုတ်ပြ
ီ။ဒါတော့နောက်တစ်ခုကဒီဟိုတော့ဘောနော်အဲဒီဖမ်းမိတဲ့နေရာမှာတော့ပြောတယ်ဒေသခံပို့ဥပါတယ်ပေါ့နော်။ကျန်ကတော့ပြောလို့ရင်နိုင်ငံသားတွေများတယ်လို့ဟိုပေါ့များတယ်။နိုင်ငံသားအလုံးပေါင်း16ဦးရှိတယ်။အလုံးနိုင်ငံသားတွေရောနိုင်ငံသားတွေတော့ဒီဖြစ်စဉ်မှာဖမ်းခံရတာ31ယောက်ပါပါ။အဲတော့အသက်အရွယ်အားဖြင့်ပြောရမယ်ဆိုတော့မက်ဆက်3နှစ်ကနေပြီးတော့69နှစ်ကြာမှရှိနေတဲ့ပုံစံတွေပါ
။အခုဆိုရင်မလေးရှားနိုင်ငံကအောက်ခြေအလုပ်တော်တော်များများမှာမြန်မာတွေလာရောက်လုပ်ကိုင်နေကြတာတွေ့ရပြီးအများစုကတော့တရားမဝင်လမ်းကြောင်းတွေကနေမလေးရှားနိုင်ငံတွေကိုဝင်ရောက်လာကြသူတွေဖြစ်ကြတယ်လို့လည်းပြောပါတယ
်။အချမ်းမန်းလုပ်တင်တဲ့ဒီအောက်ခြေလုပ်တင်မှာပြောဆိုရင်ဟိုလွတ်တဲ့နေရာကိုရတဲ့နေရာကိုဝင်လို့နေရတဲ့သဘောမျိုးဖြစ်နေတာပေါ့နော်။ဘာမှမရှိခင်ကလည်းဘလုံးကဟိုကျွန်တော်တို့ဒီနိုင်ငံကြီးမှာပေါင်ဝင်ပတ်သက်ခဲ့တဲ့လူတွေတောင်နိုင်ကြီးမှာပေါင်ဝင်ခဲ့တဲ့လူတွေပြီးတော့စီရီယန်တွေပေါ့နော်။ဒီလိုကြောင့်နေလို့မရတဲ့အတိုင်းသာဖြစ်နေတော့ဒီမလေးရှားနဲ့ထိုင်းနိုင်ငံကိုလှည့်ဝင်လာတာတော့ဒီမှာလည်းအလုတ်ကန်ရပြောဆိုရင်နိုင်ငံတွေကဒီကိုဗစ်ကိုဖျက်ချော်ထားတဲ့နိုင်ငံတွေဖြစ်တဲ့အခါကျတော့အလုတ်ကန်တော်တော်ရှားပါးလာတယ်။ဘာလို့ပြန်လဲထူထောင်နေရတဲ့ကာလဆိုတော့ဟိုရင်းနှောင်းကဒီလိုမျိုးကျွန်တော်တို့ပြောလို့ဆက်ရောက်အလုတ်ရောအလုတ်လောက်မှာမြန်မာတွေရှိတာမဟုတ်ဘဲနဲ့တော်တော်ကြီးကိုဟိုအခြေခံအလုတ်တွေမှာပါဟိုအခုလိုမျိုးပေါ့တော်တဲ့တောင်တဲ့အလုတ်တွေမှာပါမြန်မာတွေရောက်ကုန်တဲ့ပေါ့ပါ
အခုဖမ်းဆီးခံရတဲ့31ယောက်ကတော့တရုတ်မြန်မာဗီယက်နမ်နဲ့မလေးရှားနိုင်ငံသားတွေဖြစ်ကြပါတယ်။သူတို့တွေဟာတရားမဝင်သတ္ထုတူဖော်မှုအပြင်တစ်တော်ကျောင်းဝိုင်းသတ်မှတ်နယ်မြေတဲ့ကျူးကျော်ဝင်ရောက်မှုကိုပါကျူးလွန်ခဲ့ကြတာဖြစ်ပါတယ်။သူတို့ဟာမိုက်ခရိုချစ်တွေလျှက်စစ်နဲ့စစ်တုံးပစ္စည်းထုတ်လုပ်ရမှာအဓိကကုန်ကျန်းတွေဖြစ်အသုံးပြုကြတဲ့မြေရှားသတ္ထုတွေကိုတူဖော်နေကြတာဖြစ်ပြီးအခုလိုမျိုးတူဖော်ရမှာတောင်တွေကိုပါဖြိုချတာမျိုးတွေရှိနေတာပါမလေးရှားအစိုးရတစ်တော်ဌာနကတော့တစ်တော်ပြုံးတိမှုရှိလာမှာကိုတားဆီးတဲ့အနေနဲ့မတူးဖို့ဘို့အတွက်ဥပဒေထုတ်ပြန်ပြီးတားမြစ်ထားတာဖြစ်ပါတယ်မလေးရှားနိုင်ငံမှာဒီလိုကမ္ဘာရှားပါသတ္ထုတိုက်ပမာဏဟာတန်ကြိမ်3000လောက်ရှိနေတယ်ဆိုပြီးအမေရိကန်ဘူမိဗေဒလေ့လာရေးဌာနက2019ခုနှစ်မှာထုတ်ပြန်ထားပါတယ်မလေးရှားနိုင်ငံမှာတရားမဝင်သတ္ထုတူးဖော်တာအပြင်တရားမဝင်လာရောက်နေထိုင်သူတွေကိုပါစီမံချက်ချဖမ်းဆီးနေတာဖြစ်ပြီးအောက်တိုဘာလ13ရက်နေ့ကလည်းမလေးရှားနိုင်ငံဂျိုဟိုးပြည်နယ်ကစောက်လုပ်ရေးလုပ်ငန်းခွင်မှာမြန်မာနိုင်ငံသား62ယောက်ဖမ်းဆီးခံခဲ့ရပါတယ်စက်တင်ဘာလ16ရက်နေ့ကတော့ကွာလာလမ်ပူမှာဖမ်းဆီးခံရတဲ့အထောက်ထားမဲ့နေထိုင်သူ90ထဲမှာလည်းမြန်မာတွေပါဝင်နေတာဖြစ်ပါတယ်ရှင်